ကဲသမားကျုပ်ပိုက်တဲ့ဟာဒုတိယကမ္ဘာစစ်တုန်းကဥရောပစစ်ပွဲအဆုံးသတ်ရေးမှာရေးပါတဲ့ဒီဒေးလိုလူသိများတဲ့ Normandy ကမ်းခြေထိုးစစ်နှစ်80ပြည့်ထိမ့်မှတ်ခန္ဓာတယောက်ဖို့အတွက်ပြင်သစ်နိုင်ငံပါရီမြို့တော်ကိုဗိုလ်တုံးတွေကရောက်ရှိသွားပါတယ်။ Normandy ဒီဒေးကမ်းတက်ထိုးစစ်ကြီးအပြီးအနှစ်80ကြာတဲ့အချိန်မှာအနာရှင်တွေဟာဥရောပတိုက်ကိုတစ်ခါထပ်ပြီးသိမ်းပိုက်ဖို့ကြိုးစားနေတာကိုတွေ့ရပြီးလွတ်လပ်မှုကိုမျက်နှိုးတဲ့နိုင်ငံတွေကဒါကိုဆန့်ကျင်ဖို့လိုကြောင်းအပြီးတော့မြို့သားလူမျိုးရေးချန်ပီဂျိတ်ဆူလီဗန်ကသမရရဲ့ပြင်သစ်ခီးစဉ်မှာသတင်းတောက်တွေကိုပြောပါတယ်။ဒီပြင်သစ်ခီးစဉ်အတွက်မှာသမရဘိုင်ဒန်ဟာယူကရိန်းသမရဗလိုဒီမီယာဆယ်လက်စကီနဲ့တွေ့ဆုံမှုရှိကြောင်းဆူလီဗန်ကအတည်ပြုထားပြီးတော့ယူကရိန်းတွင်အမေရိကန်ရဲ့ပံ့ပိုးကူညီမှုတွေဘယ်လိုထိတိရောက်နေပေးနိုင်ရင်ကိစ္စတွေကိုဆွေးနွေးမယ်လို့ဆိုပါတယ်။ဘိုင်ဒန်ခီးစဉ်ဟာယူကရိန်းချစ်ချောဆူပါမှာအခုလက်တော့အသာစီးပြန်ရလာတဲ့ရုရှားကိုတံပြန်နိုင်မှုအနောက်မဟာမိတ်နိုင်ငံတွေကဘယ်လိုစီးရေးပံ့ပိုးကူညီမလဲဆိုပြီးနီလန်းရှာနေချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။ဒီခီးစဉ်အတွက်မှာဘိုင်ဒန်ဟာဥရောပကမဟာမိတ်နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုရဲ့ဂတိကဝတ်တွေခိုင်ခိုင်မာမာရှိနေစေဖြစ်ကြောင်းပြသဖို့လည်းရှိတယ်လို့လိမ့်လာသူတွေကယူဆထားကြပါတယ်ခင်ဗျာ။